ဒီခိုင်မီနယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနနိုင်ငံတကာ NGO အဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့နိုင်ငံတကာကြက်ချင်နေအဖွဲ့ ICRC တို့ကစားနပ်ရိက္ခာအကူအညီတွေပေးနေတာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အဲ့ဒီလိုအကူအညီပေးဆောင်ရွက်ရမှာအစိုးရနဲ့ပူးပေါင်းပြီးအစိုးရစီကရရှိတဲ့သတင်းအချက်အလက်တွေရသွားရောက်ကူညီဆောင်ရွက်ပေးရတာဖြစ်ပါတယ်။ICRC အနေနဲ့ရခိုင်ပြည်နယ်ကဒုက္ခသည် 9,000 ကျော်ကိုထောက်ပံ့ပေးထားကြောင်း ICRC ရဲ့သတင်းမီဒီယာပြန်ကြားရေးကိုကျော်ခိုင်မင်းကပြောပါတယ်
ဒီ2018ခုနှစ်ဒီဇင်ဘာလရဲရဆိုရင်ပေါ့နော် ICRC နဲ့မြန်မာနိုင်ငံချက်ချင်းဒီသင်းတို့ကကြောက်တော်ဘူးသီးတောင်ပုံနာကျွန်းရတိတောင်မြောက်ဦးမင်းပြနဲ့ဒီမောင်တော်မြို့နယ်တို့မှာရှိတဲ့နေရာပေါင်း100ကျော်ကနေရဲဆွန့်ခွာသူတွေနဲ့ဒေသခံနေထိုင်တဲ့သူတွေစီကိုတွားရောက်ပါတယ်အဲနောက်တစ်ခုကကြတော့စားစရာဆေးဝါးအထောက်အကူနဲ့ဒီမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေနဲ့အတူတန်ရှင်းနဲ့တောက်သုံးရရရှိဖို့အတွက်တကူရီတန်ရှင်းရေးတို့ဖြည့်ရှင်းရေးနည်းလမ်းတွေကို ICRC ကပံ့ပိုးကူညီပေးနေပါတယ်စုစုပေါင်းဆိုရင်လူဦးရေ9,000ကျော်စီကိုတော့ရောက်ရှိပံ့ပိုးကူညီပေးပြီပေါ့နော်
ရခိုင်ပြည်နယ်မြောက်ပိုင်းမှာနေရဆွန့်ခွာထွက်ပြေးနေရတဲ့ဆေးဘေးဒုက္ခသည်တသိန်းကျော်ရှိနေပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ရဲ့စီးရင်နေအရာသိရပါတယ်အစိုးရကောက်ယူထားတဲ့စီးရင်နေအရာဒုက္ခသည်4,000ကျော်သာရှိပြီးတော့ရပ်ဖက်အဖွဲ့အစည်းအဝေးတွေနဲ့ထောက်ဝက်ကွာဟောင်းမှုရှိနေတာဖြစ်ပါတယ်။အစိုးရကရရှိထားတဲ့သတင်းအချက်အလက်တွေအရထောက်ပံ့ကူညီမှုတွေလှုံ့ဆော်ရတာဖြစ်တဲ့အတွက်စားနပ်ရိက္ခာအကူအညီတွေဟာဒုက္ခသည်အားလုံးစီကိုမရောက်ရှိဘူးလို့ IEC အတွင်းမှကိုစိုးစောထွန်းကပြောပါတယ
်။မရှိဘူးလို့ပြောမှာပေါ့နော်။ဘာကြောင့်လဲဆိုတော့အစိုးရဆိုလို့ချင်းတော့မြတ်သွားပြင်းမှာသူတို့ဒီသူတို့တမဲထားတဲ့သူတို့တမဲကျင်းတဲ့အစိုးဝင်တဲ့ကဲမလို့ဟာမျိုးတွေကိုပဲသူတို့ကသိကောက်ပြီးတော့မှဝင်ကားတာမျိုးတွေလုပ်ပါတယ်။အဲနောက်တော့ကျတော့နိုင်ငံတော်ခွေးစီတွေဆိုလို့ရှိရင်လည်းပဲသူတို့အနေနဲ့သူအရေးအခြေတကူအဓိကကိုးကားရတယ်အဲတခြားနေရာတွေမှာဒီဒီပြဒုက္ခတွေရှိနေရင်ကိုယ်တောင်မှပဲသူတို့တော့ကိုကြီးရှိနေဆိုရင်တောင်မှပဲသူဖြစ်နေတင်ရတယ်။အဲခွေးတိန်လိုက်လို့ကွန်ပျူတာလို့ရှိတယ်မှာပဲဒီနေလူချိုးတွေကိုအကြောင်းပြပြီးတော့မှပြန်ပြီးတော့ဒီကိစ္စတွေတွေလည်းရှိပါတယ
်ဒုက္ခတွေရိခါလိုအပ်ချက်ရှိနေတယ်ဆိုပြီးကုညီကျင်တိုင်းကုညီလို့မရဘူးလို့ရက်ဖက်အဖွဲ့တွေကပြောပါတယ်စာနေရိခါကုညီထောက်ပံ့ပေးဖို့တွားရင်ကုန်းလန်းခီရောရေလန်းခီတွေမှာပါတားမြစ်ခံရတာမျိုးတွေရှိတယ်လို့ပြောပါတယ်ဒုက္ခတွေအတွက်စာနေရိခါကုညီထောက်ပံ့ခြင်းနဲ့ဆိုရင်ပြည်내အစိုးရရဲ့ခွင့်ပြုချက်နဲ့တွားရောက်ရတာဖြစ်ပါတယ်။နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဝန်စီဘုံမှုကြီးဝင်းစောဦးကတော့ပြည်내အစိုးရရဲ့ခွင့်ပြုချက်နဲ့လာရောက်မယ်ဆိုရင်ဘယ်အဖွဲ့ကိုမဆိုတွားလာခွင့်ပြုတယ်လို့ RFA ကိုပြောပါတယ်
။ဟုတ်ဒီကဆိုင်ရာအာဏာပိုင်နဲ့သူ့အောင်ပြည်내အစိုးရတို့ဘာလို့ရှိတယ်ပြည်내အစိုးရတို့နဲ့ချိတ်ဆက်ပြီးတော့မှနော်ပြည်내အစိုးရကလည်းဟုတ်လားခွင့်ပြုတယ်ပြည်တော်စုတို့ကတော့ခွင့်ပြုတယ်ဆိုရင်ကျွန်တော်တို့ကဘာမှဟုတ်လားဟိုကန့်သက်ထားတာဘာလို့ခုမှမရှိ
ဒုက္ခတွေနဲ့ပတ်သက်ပြီးသဆိုင်ရာအထွေထွေအုပ်ချုပ်ရေးမှုတွေကအစိုးရထံတင်ပြရတာဖြစ်ပြီးတော့တင်ပြလာတဲ့စည်ရင်းတွေအရအစိုးရကဆန်စားနေရိတ်ခါနဲ့တရက်ကိုဒုက္ခတွေတအုပ်အတွက်ငွေကျပ်900နှုန်းကူညီထောက်ပံ့ပေးနေပါတယ်တိုက်ပွဲတွေဖြစ်ပွားလို့ထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေဟာစစ်ပေးရှောင်စခန်းတွေကိုတွားရောက်တာတွေရှိသလိုမျိုးနီးစပ်ရာရွာတွေမှာပြန့်ကျဲနေတာမျိုးတွေရှိနေတဲ့အတွက်အစိုးရအနေနဲ့စည်ရင်းအချက်လက်အတိအကျမရတာမျိုးတွေဖြစ်နေပါတယ်ဒုက္ခတွေနဲ့ပတ်သက်ပြီးကူညီထောက်ပံ့ပေးနိုင်ဖို့အတွက်သက်ဆိုင်ရာကိုအကြောင်းကြားဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်တရားရေးဝင်ကြီးဦးဝင်းမြင့်ကပြောပါတယ
်။ဟိုရှေ့ဖွဲ့ကစီရင်စရာရလို့ရှင်ကျွန်တော်တို့စီတင်ပြီးတော့ကျွန်တော်ဒီကနေပြီးတော့ဟိုပေးစီမံကတော့ပြီးတော့ပံ့ပိုးနေတာရှိတာဆက်သွယ်ဖို့ပဲကြီးတယ်ပေါ့
။မြေပုံမြို့နယ်ကံတောင်ကြီးဒုက္ခတွေစခန်းမှာလူဦးရေ900ကျော်ရှိနေပြီးတော့နေ့စဉ်ဆန်ဆဲအိတ်နဲ့ဟင်းစားနဲ့အခြားအသုံးစရိတ်အတွက်ငွေကျပ်6သိန်းကျော်အသုံးပြုနေရပါတယ်။အစိုးရရဲ့ထောက်ပံ့ကူညီမှုတစုံတရာမရရှိပဲICRC နဲ့ WFP ကစားနပ်ရိက္ခာထောက်ပံ့တာတွေရှိတယ်လို့ပြောပါတယ်။ဒုက္ခတွေအတွက်စားနပ်ရိက္ခာတစ်မျိုးတည်းထောက်ပံ့ပေးလို့မလုံလောက်ဘူးလို့ကန်းတောင်ကြီးဒုက္ခတွေစခန်းတာဝန်ခံဦးသိန်းဝင်းကပြောပါတယ်
။ဆန်ကတော့ရတလားနှစ်လားသုံးလားအတိုင်းတာလားကျွန်တော်တို့ကကြွေးနေလို့ရတယ်။ဒါပေမဲ့ငားတွေဘာတွေနှင်းတွေအဲ့လိုစီစားတွေကတော့ကျွန်တော်တို့ကနှေးတဲ့ကုန်နေတဲ့အတွက်အဲ့ဒါကအဲ့လားမရှိဘူးပေါ့ကျွန်တော်တို့မှာရှိတဲ့ငွေလေးနဲ့ဝေငားပြီးပြေးတာတွေရှိတယ်။ဒီနောက်ငှျောက်တွေဘာတွေဒါပဲလာပြီးတော့လူတာတွေရှိတယ်။အဲ့ဒါတွေနဲ့ကျွန်တော်တို့ကခုခံပြီးရှင်းပြကြွေးနေရတယ်။စနေကကအခုစီတွေပြတွေငားတွေအဲ့လိုဝေဖို့အတွက်ကျွန်တော်တို့ကငွေလိုတယ
်ဒုက္ခတွေထဲမှာကလေးလူကြီးကိုဝင်ဆောင်စတဲ့သူတွေပါဝင်ပြီးတော့သူတို့ရဲ့ကျန်းမာရေးဆောင်ရှောက်မှုအတွက်ငွေကြေးလိုအပ်ချက်တွေလည်းရှိနေတယ်လို့ပြောပါတယ်တမရုံနဲ့အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတာတစ်နှစ်ကျော်ကြာမြင့်နေပြီဖြစ်ပြီးတော့နေရဆွန့်ခွာထွက်ပြေးတင်းချောင်သူတွေဟာနီးစပ်ရာဒုက္ခတွေစခန်းတွေမှာဖြစ်တယ်လို့နေထိုင်စားတောက်နေရတာကြောင့်သူတို့တွေနေထိုင်ဖို့အတွက်လည်းအဆောက်အဦလိုအပ်ချက်တွေရှိနေပါသေးတယ်ရှင်ကျွန်မဝေယံမိုးမြင့်ပါ